ဆက်ပြီးတော့မန္တလေးတိုင်းဘက်မှာစိုးရင်စရာဖြစ်လာနေတဲ့ပြည်သူလူထုရဲ့လက်တလောလုံခြုံရေးအခြေအနေအကြောင်းသတင်းကိုတင်ပြပေးကြပါမယ်။မန္တလေးတိုင်းထဲမှာမနေ့ကတရက်ထဲမှာတင်ဓမြတိုက်မှုကနှစ်မှုဖြစ်ခဲ့ပါတယ်။ဒီဓမြတိုက်မှုတွေမှာနေကင်းဘက်အခြေအနေမှာဖြစ်ခဲ့တာဆိုပေမဲ့ကျူးလွန်တဲ့သူတွေကိုဖမ်းဆီးရမိတာမရှိသေးပါဘူး။မန္တလေးတိုင်းတွေကလုံခြုံရေးအခြေအနေဘယ်လိုရှိနေပါသလဲ။သတင်းပေးပို့ချက်ကိုအခြေခံပြီးတော့မတ်မြတဇင်အောင်ကပြောပြပေးပါမယ်ရှင်
။မန္တလေးတိုင်းချင်းအသာဇံမြို့နယ်မှာရှိတဲ့ဒေါတော်မုန်နီဆိုင်မှာမတ်လ၁၂ရက်မနေ့၆နာရီဝန်းကျင်လောက်ကဓမြတိုက်မှုတစ်ခုဖြစ်ခဲ့ပါတယ်။ကျူးလွန်သူတွေဟာအမျိုးသားနှုတ်ဖြစ်ပြီးတော့ဒေါတော်မုန်နီဆိုင်ကအမျိုးသမီးတူကိုတနက်နဲ့ချင်းချောက်ပြီးတော့လက်ဝတ်လက်စားတွေယူဆောင်သွားတယ်လို့ဒေသခံတွေကပြောပါတယ်။မန္တလေးမှာနေကင်းအချိန်နေမှာပါပစ္စည်းလူရတာတွေခက်ဆိတ်ဆိတ်ဖြစ်လာနေပြီးတော့လက်နဲ့ပြချင်းချောက်ပြီးတော့ဓားတိုက်တာတွေလည်းကျူးလွန်လာတယ်လို့ဒေသခံတွေကပြောပါတယ်။ကိုလိုညူကြီးကိုကိုတိုင်းသားတတိထားနေရတဲ့ကာလဖြစ်တယ်လို့မန္တလေးမြို့ကန်တူကပြောပါတယ်။ည
ိုရင်းလုံညုံရေးဆိုတော့ဆွာလည်းဆိုင်ငယ်လေးပေါ်တင်ပြန်ယူကွာမျိုးလည်းကောင်းလေးပါဦးလူရည်နေရဆိုတော့ဘယ်လိုပြောရမှန်းမသိဘူးအခုတော့တွေကတော့လုံခြုံရေးပန်းရတော့အရန်ကိုလိုအပ်နေရပါဘူးဒီတော့ကနေနေထားတော့လောလောဆယ်ကတော့ပါသရီစာသရီတော့ဒါဆိုအများကြီးသတိဝတိရနေတော့သွားလာနေထိုင်ကြရတာပေါ့
မန္တလေးတိုင်းအမရပူရမြို့နယ်မှာလဲမတ်လ၁၂ရက်မနေ့ကနေ့လယ်၁၂နာရီဝန်းကျင်လောက်မှာဓမြတိုက်မှုတစ်ခုဖြစ်ခဲ့တယ်လို့ဒေသခံတွေစီကသိရပါတယ်။ကျူးလွန်သူတွေဟာအမျိုးသား၃ဦးနဲ့အမျိုးသမီး၂ဦးဖြစ်ပြီးတော့အင်ရှင်အဖွားရဲ့ရွှေတဲ့ပစ္စည်းတွေကိုချင်းချောက်ယူဆောင်သွားတယ်လို့ပြောပါတယ်။မန္တလေးတိုင်းကမြို့နယ်တွေမှာစစ်ကောင်စီဘက်ကလူညူရေးကားတွေလှည့်လေတာကိုအခုရက်ပိုင်းထဲမှာတွေ့လာတယ်လို့လည်းဒေသခံနောက်တူကပြောပါတယ
်။ဒီဘက်မှာလုံခြုံရေးကတော့နည်းနည်းတော့တင်းကျပ်ထားတာပေါ့။ညဆိုရင်ကျွန်တော်တို့ဒီတီးမှန်လာကားခွန်းမှာအေးစင်းစစ်တပ်လေးတွေတော့တွေ့ရတယ်ဗျ။ဒီကိတော့လုံလုံကြီးပိုင်းတော့သူတို့လုပ်နေတာတော့တွေ့ရပါလေဗျ။ကားတွေကတော့ကျွန်တော်တို့အများဆုံးကတော့ပတ်တာပေါ့။လုံလုံကြီးနေနေကတော့ပတ်လိုက်၊ပြန်လာလိုက်၊ပတ်လိုက်ပြန်လာလိုက်အဲ့လိုလေးတွေကြိုးစားကြိုးစားလေးတွေတော့တွေ့ရတယ်ဗျ
။မန္တလေးတိုင်းထဲမှာတခြားဒေသတွေလိုည12နာရီကနေမနက်4နာရီအတွင်းညမထွက်ရအမိန်သတ်မှတ်ထားပါတယ်။ပြည်နယ်နဲ့တိုင်းကိုကမြို့နယ်ပေါင်း48မြို့နယ်မှာမာရှယ်လောစီယူချူရီအာနာသတ်မှတ်ထားပြီးမြဲအဲ့ဒီထဲမှာမန္တလေးတိုင်းတွေကမြို့နယ်တွေတော့မပါဝင်ပါဘူး။အနာသိန်းကာလမှာလက်နဲ့ကင်လုံညူရေးအဖွဲ့တွေပေါ်ပြည်သူအများစုကအားကိုးမှုယုံနေလာနေတဲ့တချိန်တည်းမှာပဲလူရဲ့ဒူးစရိုက်မှုကျူးလွန်သူတွေပို့ပြီးတော့အတင်းရဲလာတယ်လို့ဒေသခံတွေကပြောပါတယ်ရှင်။